Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ View America အသံရဲ့2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ Light Meter 3240 48တို့ကနေဖမ်းယူနားဆင်နိုင်သလို View ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းထဲနှာဆင်နိုင်ပါတယ်ကျွန်တော်ရဲမထွန်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနေ့ခင်ပါရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်သတင်းတွေကိုမှတ်ယဉ်ကျင်းနိုင်တဲ့အတူကြီးညာပါမယ်ဆီးရီးယားနိုင်ငံထဲဝင်ရောက်ခဲ့တဲ့တူရကီစစ်ရင်တန်းကိုဆီးရီးယားအစိုးရတပ်က၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်အ ਨੇ ဆုံးလူပေါင်း16ဦးသေဆုံးခဲ့ရပြီဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းတိုက်ခိုက်မှုတွေကိုတရုတ်ဘက်ကအပြင်းအထန်ကန့်ကွက်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတစ်ခုတည်းမှာ Thermal Campaign UK အဖွဲ့ရဲ့ပြောကြားချက်ကတော့
And we've included companies like Apple who are hosting apps for the military Mitel mobile phone company
Google Apple Huawei စတဲ့ကုမ္ပဏီကြီးတွေကို Burma Campaign UK ကနာမည်ပြဆင်းသွင်းလိုက်တဲ့သတင်းကိုအစီအစဉ်ပြီးမှသတင်းတွေအပြီးမှနားဆင်ကြရပါမှာအဲ့ဒီနောက်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်လာရှုတနေရာထဲမှာတဲ့10ချောင်းဒုက္ခသည်2000လောက်ရှိနေတဲ့အကြောင်းဩဂုတ်လ18ရက်နေ့တရက်ထဲမှာရခိုင်မင်းရရတိတောင်မြေပုံနဲ့ဘူးတိတောင်မြို့နဲ့တုံးကမှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းနဲ့ကမ္ဘာလူသားချင်းစာနာမှုနေ့ကိုကုလသမဂ္ဂကျင်းပတဲ့သတင်းလာဆရာတွေကိုနားဆင်ရမှာဖြစ်ပါရခင်ဗျာ
ဆီးရီးယားနိုင်ငံတွင်ကိုတနင်္လာနေ့ကဖြတ်ကျော်ဝင်ရောက်လာတဲ့တူရကီစစ်ရင်တန်းအ ਨੇ ဆုံးတစ်ခုကိုဆီးရီးယားတိုက်လေယာဉ်တွေကပြင်းထန်ထားတိုက်ခိုက်ခဲ့တာကြောင့်တေဆုံးဒဏ်ရာရမှုတချို့ရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းအ ਨੇ ဆုံးအရသား3ဦးတေဆုံးပြီး12ဦးဒဏ်ရာရတယ်လို့တူရကီဘက်ကပြောဆိုပြီးတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်။ရုရှားနာပိုင်တွေကိုအချိန်ချင်းသတိပေးချက်ပေးပို့ခဲ့ပေမဲ့လည်းရုရှားနဲ့သဘောတူညီချက်နားလည်မှုစာချုပ်လှတွေကိုချိုးဖောက်ပြီးအစ်တလီဒေတာတွင်မှဆီးရီးယားအစိုးရတပ်တွေရဲ့စစ်ရေးလှုပ်ရှားမှုတွေဆက်ရှိနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်။တူရကီစစ်ရင်တန်းကအစ်တလီမြောက်ပိုင်းကဆာရကတ်မြို့ကိုဥတီတွားရောက်နေချိန်မှာဆီးရီးယားအစိုးရစစ်လေယာဉ်တွေကချင်းရွယ်တိုက်ခတ်မှုကိုဗီဒီယိုထဲမှာတွေ့ရပါတယ်။စစ်ရင်တန်းကနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်မှုကိုဆီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကကန့်ကွက်ခဲ့ပါတယ်။ဆီးရီးယားနိုင်ငံကဗျူဟာကျတဲ့ခန်ရှိတ်ခွန်မြို့တော်ဝိုက်မှာဆီးရီးယားအစိုးရကိုတိုက်ခတ်နေတဲ့အကြမ်းဖက်အဖွဲ့တွေအတွေ့ဒီအနန်းတွေကစစ်အသုံးဆောင်တွေတည်ဆောင်လာတာလို့ဆီးရီးယားနိုင်ငံပိုင်ရုပ်သံကကြေညာသွားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကသဘုံအဖွဲ့အများအပြားကိုတူရကီကထောက်ခံထားပြီးရုရှားဘက်ကတော့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရကိုတရားဝင်ထောက်ခံထားတာဖြစ်ပါတယ်။
ဆူရန်နိုင်ငံမှာလွန်ခဲ့တဲ့လေလကသမရကိုယာရုကဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်တနင်္လာနေ့ကသမရဟောင်းအိုမာအယ်ဘာရှာကိုအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့တရားရုံးတင်စစ်ဆေးခဲ့ပါတယ်။နှစ်ပေါင်း30ကြာဆူဒန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့သမရဟောင်းဘာရှာကိုတရားမဝင်နိုင်ငံခြားငွေပိုင်ဆိုင်မှုလက်ဆောင်ပစ္စည်းတွေကိုတရားမဝင်နဲ့အပြုအမူမျိုးနဲ့လက်ခံခဲ့တဲ့ဆိုတဲ့အချက်တွေနဲ့ဆွဲချက်တင်ထားတာပါ။တရားရုံးမှာထွက်ဆိုခဲ့တဲ့စုံစမ်းစစ်ဆေးရေးမှူးတဦးရဲ့ပြောဆိုချက်အရဘာရှာဟာ Saudi Arabia နိုင်ငံစီကငွေသားကြီးတသက်ဒေါ်လာတန်ပေါင်းများစွာကိုလက်ခံယူခဲ့တယ်လို့စုံစမ်းစစ်ဆေးသူတွေကိုဝန်ခံပြောဆိုခဲ့တယ်လို့ဆိုပါတယ်။သမရဟောင်းအိုမာအယ်ဘာရှာကိုအာဂရီလိုက်စားမှုနဲ့တရားရုံးတင်စစ်ဆေးနေတဲ့အပေါ်ဆူဒန်ပြည်သူတွေကတော့အားမလို့အားမရဖြစ်နေကြပြီးဒီဆွဲချက်တွေဟာဘာရှာကျူးလွန်မှုတွေနဲ့နှိုင်းယှဉ်ရင်အသေးမွှားဖြစ်ပြီးအလွန်တရာမှနောက်ကျနေတယ်လို့လည်းမြင်နေကြပါတယ်။ဒီဆွဲချက်တွေဟာဆူဒန်နိုင်ငံမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကိုလစ်လျူပြတာတကယ်တမ်းဘာရှာကိုလူမျိုးတုံးတပ်ဖြတ်မှုလူတွေကိုအစုလိုက်တပ်ဖြတ်မှုစတဲ့ကျူးလွန်မှုတွေနဲ့ပထမဆုံးဆွဲဆိုစစ်ဆေးတင်ကြောင်းဆူဒန်ပြည်သူတဦးက VOA ကိုပြောပါရယ် ICC နိုင်ငံကရာဇဝတ်ခုံရုံးကတော့တမရဟောင်းဘာရှာကိုဆူဒန်ရဲ့ဒါဖာဒေတာစစ်ပွဲအတွင်းစစ်ရာဇဝတ်ကျူးလွန်မှုလူသားစုပေါ်ရာဇဝတ်ကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုစတာတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဲချက်တွေတင်ထားပြီးသားဖြစ်ပါရယ်ရှင်
ဥရောပသမ္မတရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်မှုနဲ့ဗြိတိန်ပိုင်းနဲ့ဂျီဘရော်တာမှာဖမ်းခံခဲ့ရတဲ့အီရန်ရှင်နန်တင်သင်္ဘောကတနင်္လာနေ့မှာဂရိနိုင်ငံကိုဥတီခုံပေါင်းသွားပြီဖြစ်ပါတယ်။ဒီသင်္ဘောကိုထိမ့်သိမ်းနိုင်ရေးအမေရိကန်ရဲ့တောင်းဆိုချက်ကိုဂျီဘရော်တာအနာပိုင်းတို့ပယ်ချခဲ့ပြီးတဲ့နောက်အခုလိုရှင်နန်တင်သင်္ဘောထွက်ခွာသွားခဲ့တာဖြစ်ပါတယ်။ Grace 1 ဆိုတဲ့နာမည်ကနေ Andrian Dara 1လို့နာမည်ပြောင်းလိုက်တဲ့ရင်းနှံတင်သင်္ဘောကဘဲကိုဥတီခုံမောင်းမယ်ဆိုတာကိုအာနာပိုင်တွေဘက်ကလူသည့်ရှင်ကြားမထုတ်ပြန်ပေမဲ့လေဒီသင်္ဘောကဂရိနိုင်ငံကာလာမာတာစိတ်ကန်းကိုဥတီခုံမောင်းနေပြီးနောက်တည်င်းဘတ်တင်းင်းကနေနေမှာစိုက်ကပ်ဖို့ရှိတယ်လို့ရေချောင်းသွားလာရေးစောင့်ချမှုဆိုင်ရာအချက်လက်တွေမှာတင်းင်းလာနေကဖော်ပြထားပါတယ်အမေရိကန်ဒေါ်လာတန်130တန်ဖိုးရှိရေနံစိမ်းစီ 1.3 တန်တင်ဆောင်လာတဲ့ရေနံတင်သင်္ဘောကိုအမေရိကန်ဘက်ကထိမ့်သိမ်းဖို့ဆောင်ရွက်ချက်မှန်သမျှပြင်းထန်တဲ့အကျိုးဆက်တွေထွက်လာနိုင်တယ်လို့အီရန်ဘက်ကသတိပေးထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဟာ INF လို့အတူကောက်ခေါ်တဲ့တာလက်ပစ်နျူကလ িয়ার လက်နက်များဆိုင်ရာသဘောတူစာချုပ်ကနေဒီလအစောပိုင်းကနှုတ်ထွက်ခဲ့ပြီးတဲ့နောက်မြေပြင်အခြေစိုက်တာလက်ပစ်ဒုံးကျည်ကိုအမေရိကန်စစ်တပ်ကစမ်းသပ်ပစ်လုခဲ့ကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်လွန်ခဲ့တဲ့သုံးဘက်ကပိတ်ပင်ထားတဲ့အနေအထားမှာရှိတဲ့မြေပြင်ပစ်ဒုံးလက်နက်စမ်းသပ်မှုကိုအမေရိကန်စစ်တပ်ကတနင်္ဂနွေနေ့ကပြင်လုခဲ့တာဖြစ်ပါရယ်ကယ်လီဖိုးနီးယားပြည်နယ်ဆန်နီကိုလက်စ်ကျွန်းမှာတနင်္ဂနွေနေ့ကစမ်းသပ်ပစ်လုခဲ့တဲ့ဒုံးကျည်ဟာကီလိုမီတာ900ကျော်ထိပြန်တန်းပြီးပစ်မှတ်ကိုအတိအကျထိမှန်ခဲ့တယ်လို့တနင်္လာနေ့ကပင်တဂွန်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အရင်က10နှစ်ကြာရုရှားနဲ့သဘောတူချုပ်ဆိုထားတဲ့ INF စာချုပ်အရအမေရိကန်ပြည်ထောင်စုအနေနဲ့ကီလိုမီတာ900နဲ့9500ကျားအကွာအဝေးပစ်နိုင်တဲ့မြေပြင်တာလက်ပစ်ဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်လို့ကန့်သတ်မှုတွေရှိခဲ့တာဖြစ်ပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အနည်းဆုံးလူပေါင်း16ယောက်သေဆုံးခဲ့ရပြီးတချို့ဒဏ်ရာရခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒေသတွင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။တိုက်ခိုက်မှုတွေကြောင့်ထိခိုက်သေးကြရပြီးမြန်မာနိုင်ငံမြောက်ပိုင်းဒေသငြိမ်းချမ်းတည်ငြိမ်ရေးကိုထိခိုက်စေတာကြောင့်ပြက်ပြက်သားသားဆန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဂမ်ရှောင်းကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရုတ်မြန်မာနယ်စပ်ငြိမ်းချမ်းတည်ငြိမ်ရေးကိုတရုတ်ဘက်ကအလေးထားပြီးမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုလည်းအခိုင်အမာထောက်ခံကြောင်းဒေတာရင်းမှာအပြစ်ခတ်ရပ်ပြီးငြိမ်းချမ်းရေးကိုထိမ့်သိမ်းရမှာဖြစ်ပြီးတရုတ်ဘက်ကလည်းအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောဆိုသွားပါတယ်။မြောက်ပိုင်းမှာမဲအဖွဲ့ဝင်တွေဖြစ်တဲ့ TNLA တအောင်ဖလောင်လက်နက်ကင်တပ်AA ရခိုင်လက်နက်ကင်တပ်နဲ့ MNDAA ကိုကံလက်နက်ကင်တပ်တို့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်သုံးဘွဲ့ကဩဂုတ်လ15ရက်နေ့တုန်းကပြင်ဦးလွင်တပ်မတော်နည်းပညာတက္ကသိုလ် Asia War Two Gate နဲ့မူရစေဝါစစ်ဆေးရေးဂိတ်နောင်ချိုတိုးဂိတ်ဂုတ်တွင်းရဲစခန်းနောင်ချိုနယ်မြေခံတပ်ရင်းဌာနချုပ်စတဲ့နေရာတွေကိုတစ်ချိန်နဲ့တစ်ပြိုင်နက်လို့တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေအတွင်းစစ်တပ်ရဲတပ်ဖွဲ့နဲ့အရဲသားတွေထိခိုက်သေးဆုံးခဲ့ရပြီးနောက်နေ့မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းတိုက်ခိုက်မှုတွေအတွင်းတေချာမှုအတွေ့ဝမ်းနည်းစင်မကောင်းဖြစ်ရကြောင်းပြောဆိုထားပြီးသက်ဆိုင်ရာဗက်ပေါင်းစုံကထိန်းထိန်သိမ်းသိမ်းရှိဖို့အမြင်မတူမှုတွေကိုဆွေးနွေးညှိနှိုင်းကြဖို့လည်းတိုက်တွန်းထားပါတယ်တိုက်ပွဲတွေဆက်ရှိနေပြီးတေဆုံတံရရမှုနဲ့ပတ်သက်လို့တန်ရင်သားလက်နက်ကင်တက်တွေဘက်ကရောတက်မရောဘက်ကရောထပ်ပြီးတော့ထုတ်ပြန်ထားတာမရှိသေးပါဘူးရှင်
။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကဝန်ကြီးချုပ်နှစ်ဦးလုံးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတနင်္လာနေ့ကတီချာစီတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်။ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသဘက်ကိုမကြာသေးခင်ကအိန္ဒိယဘက်ကနေစစ်အင်အားတိုးချဲ့မှုတွေပြုလုပ်ပြီးတဲ့နောက်သမ္မတထရန့်အနေနဲ့တောင်အာရှမှာဖြစ်နေတဲ့တင်းမာမှုအခြေအနေကိုရော့ချဖို့နီးလန်းရှာဖွေစူးစမ်းနေကြောင်းသမ္မတအင်ဖြူတော်ကပြောပါရယ်သမ္မတထရန့်နဲ့တယ်လီဖုန်းကနေစကားပြောခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကတော့ပါကစ္စတန်ဘက်ကအိန္ဒိယကိုအစွန်းရောက်စကလုံးတွေနဲ့တိုက်ခိုက်ပြောဆိုခဲ့တယ်လို့သမ္မတထရန့်ကိုပြောပြခဲ့ကြောင်းအိန္ဒိယအစိုးရဘက်ကပြောပါရယ်ကက်ရှမီးယားပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ကိုဖျက်သိမ်းတဲ့အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့ဆုံးဖြတ်ချက်ဟာအိန္ဒိယမှာမွတ်စလင်အများစု နေထိုင်ရာတစ်ခုတည်းသောပြည်နယ်ရဲ့လူနေမှုအဖွဲ့အစည်းအနေအထားကိုပြောင်းပြစ်ဖို့ရည်ရွယ်တာဖြစ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကသမ္မတထရန့်ကိုပြောဆိုခဲ့တယ်လို့ပါကစ္စတန်ဘက်ကပြောပါတယ်ရှင
်။ဟောင်ကောင်ကဒီမိုကရေစီရေလှူလာတဲ့ဆန္ဒပြသူတွေနဲ့မတူညီမှုတွေကိုဖြေရှင်းတဲ့နေရာမှာတရုတ်အနေနဲ့လူသားချင်းစာနာထောက်ထားတဲ့အပြုအမူမျိုးနဲ့ဆောင်ရွက်ဖို့အမေရိကန်ဒုတိယသမ္မတမိုက်ဖန့်စ်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကိုတရုတ်ပြည်မှကြီးထံ1998ခုနှစ်မှာလွှဲပြောင်းပေးပေမဲ့ဆန္ဒပြခွင့်အပါအဝင်တရုတ်ပြည်မှကြီးမှမရတဲ့လွတ်လပ်ခွင့်မျိုးဟောင်ကောင်ကိုပေးဖို့ခွင့်ပြုထားတဲ့တရုတ်နယ်ဗြိတိန်ကြား1984ခုနှစ်သဘောတူညီချက်ကိုတရုတ်အစိုးရဘက်ကလေးစားဖို့ကိုလည်းအမေရိကန်ဒုတိယသမ္မတကတိုက်တွန်းပါတယ်။ဟောင်ကောင်မှာအကြမ်းဖက်မှုတစုံတရာဖြစ်ခဲ့ရင်တော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တစ်ခုရဖို့ပိုပြီးခက်ခဲသွားစီမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုရာကိုကိုကာပီလဲဒုတိယသမ္မတဖန့်စ်ကဒက်ထရိုက်အီကော်နမစ်ကလပ်မှာပြောတဲ့မင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်ရှင
်အင်္ဂါနေ့မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါအခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ် Google Apple Huawei စတဲ့ကမ္ဘာနည်းပညာကုမ္ပဏီကြီးတွေအပါအဝင်ကုမ္ပဏီပေါင်း38ခုကိုမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းမှာပါဝင်ဆက်ဆံမှုရှိနေတဲ့အတွက်နောက်ထပ်နာမည်ပြစီရင် British အခြေစိုက် Burma Campaign UK ကအင်္ဂါနေ့မှာထည့်သွင်းလိုက်ပါတယ်လူခွေချိုးပေါမှုတွေကျွလွန်နေတယ်လို့ဆက်ဆွဲခံထားရတဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကင်မှုတွေဆက်ပြီးမလုပ်နိုင်အောင်စီးပွားရေးကုမ္ပဏီတွေကိုဖိအားပေးတာဖြစ်ပြီးပိတ်ဆို့မှုတွေမလုံလောက်သေးဘူးဆိုတာချပြတာဖြစ်တယ်လို့ Burma Campaign UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmerner က VOA ကိုပြောပါရယ်မတ်အင်ဂျင်နိုင်ကအကြောင်းစုံကိုဆက်လက်တင်ပြမှာပါ
မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေလူခွေရေးချိုးဖောက်မှုတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ဆက်နွယ်နေတဲ့ကုမ္ပဏီပေါင်း49ခုကိုနာမည်ပြတ် Dirty List စီးရင်အဖြစ်2018ခုနှစ်ဒီဇင်ဘာလက Burma Campaign UK ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုဩဂုတ်လ20ရက်နေ့မှာနောက်ထပ်ကုမ္ပဏီအသစ်38ခုရဲ့အမည်တွေကိုနာမည်ပြတ်စီးရင်အဖြစ်ထပ်မံကြေညာခဲ့တာဖြစ်ပါတယ်အဲ့ဒီကုမ္ပဏီအသစ်တွေထဲမှာ American နည်းပညာကုမ္ပဏီကြီးတွေဖြစ်တဲ့ Google နဲ့ Apple အပါအဝင်ပြင်သစ်စွမ်းအင်ကုမ္ပဏီဖြစ်တဲ့ EDF, ဗြိတိန်အခြေစိုက်အိမ်ယာမြေနဲ့တည်ယူပို့ဆောင်ရေးကုမ္ပဏီဖြစ်တဲ့ Peel Group, တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei နဲ့ American ရင်းနှီးမြှုပ်နှံမှုကုမ္ပဏီဖြစ်တဲ့ TPG Capital တို့ပါဝင်နေပါတယ်။ Burma Campaign UK အနေနဲ့နောက်ထပ်သုတေသနပြုအချက်လက်တွေကိုရှာဖွေပြုစုရမှာအခုလိုနာမည်ကြီးကုမ္ပဏီတွေဟာမြန်မာစစ်တပ်ပိုင်ဆိုင်တဲ့ကုမ္ပဏီလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်နေတယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုကုမ္ပဏီပေါင်း38ခုရဲ့အမည်စင်းတွေကိုနောက်တိုးအဖြစ်ထုတ်ပြန်ခဲ့တာဖြစ်ကြောင်းအမှုဆောင်ညွှန်ကြားမှု Mark Farmerner က VOA ကိုပြောပါတယ
် And we've included companies like Apple who are hosting apps for the military Mitel mobile phone company
မြန်မာစစ်တပ်ဒစိတပိုင်းပိုင်ဆိုင်တဲ့ Mitel mobile phone company ရဲ့ application တွေအတွက် Apple company ကလက်ခံဝန်ဆောင်မှုပေးတာကြောင့်သူ့ကိုနာမည်ပြစီးရင်ထဲမှာကျွန်တော်တို့ထည့်ခဲ့တာပါနောက်ထပ်နာမည်ပြစီးရင်တစ်ထဲမှာပါနေတဲ့ Google ဆိုရင်လည်းဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်အတွက် internet application တွေအသုံးပြုနိုင်အောင်လက်ခံခဲ့ပါတယ် American ရင်းနှီးမြှုပ်နှံမှု company ကြီးတခုဆိုရင်လည်းစစ်တပ်ပိုင် Mitel company အတွက်အဓိကလုပ်ပေးနေတဲ့စက်သွယ်ရေးတာဝါတိုင် company ကြီးတခုကိုပိုင်ဆိုင်ထားတာဖြစ်ပါတယ်
ဒီလိုစီးရင်ပြုစုထုတ်ပြန်နိုင်ဖို့အထောက်အထားအချက်လက်တွေကိုဘယ်လိုပြုစုခဲ့တယ်လဲဆိုတာကိုတော့ Mark Farmerner ကအခုလိုရှင်းပြပါဗ
ျ။ We contact all the companies. So if we find evidence that we think a company
is Number 1စီးရင်ပါနေတဲ့ company အားလုံးကိုကျွန်တော်တို့စီးရင်အဖြစ်မထုတ်ပြန်ခင်အရင်ဆုံးဆက်သွယ်ခဲ့ပါဗျ။ company အနေနဲ့ဖက်ဆက်လုပ်ကိုင်မှုပဲဖြစ်ဖြစ်ဝန်ဆောင်မှုပေးတာပဲဖြစ်ဖြစ်ကျွန်တော်တို့ကအထောက်အထားတွေ့ခဲ့တယ်ဆိုရင်ဥပမာစစ်တပ်ကိုယ်တိုင်ဒါမှမဟုတ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအတွက်internet ဆက်သွယ်ရေးနေရာအဖြစ်အသုံးပြုခွင့်ပေးတဲ့ Apple, Google, Facebook တို့လိုမျိုးကုမ္ပဏီတွေကိုကျွန်တော်တို့အရင်ဆုံး email နဲ့ဆက်သွယ်ကျွန်တော်တို့တွေ့ရှိချက်တွေကိုပေးပို့ခဲ့ပါတယ်။ကျွန်တော်တို့အဖွဲ့ဘာတွေလုပ်နေသလဲဆိုတာရှင်းပြထားသလိုစစ်တပ်နဲ့ဆက်ဆက်လှုပ်ဆောင်မှုတွေရပ်တန့်ဖို့နည်းလမ်းတွေတင်ပြထားပြီးတကယ်လို့အဖွဲ့ကရထားတဲ့အချက်လက်တွေမှားယွင်းနေတယ်ဆိုရင်လည်းအသိပေးဖို့ဆိုတာတွေရေးသားပေးပို့ခဲ့ပါတယ်။
တချို့ကုမ္ပဏီတွေကတော့ဘာမကမ်ပိန်း UK ကိုအကြောင်းပြန်ခဲ့ကြပြီးသူတို့အနေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေနဲ့အလုပ်လုပ်နေတယ်ဆိုတာသဘောမပေါက်ခဲ့မိကြောင်းနဲ့သူတို့ဘက်ကဒီလိုဆက်ဆက်ပတ်သက်နေတာတွေကိုအဆုံးသတ်မှာဖြစ်တဲ့အတွက်သူတို့ကုမ္ပဏီတွေရဲ့အမည်တွေကိုနာမည်ပြက်စင်းမှထည့်သွင်းဖော်ပြခြင်းမပြုဘဲပြန်ကြီးဆက်သွယ်ပြောဆိုခဲ့တာရှိတယ်လို့ Mark Farmana ကဆိုပါတယ်။ဒါပေမဲ့ကုမ္ပဏီအများစုကတော့သူတို့ရဲ့ email တွေကိုလစ်လျူပြထားပြီး Burma Campaign UK ကအများသိအောင်ထုတ်ပြန်ပြီးနောက်မှသူတို့ကိုဆက်သွယ်လာကြတယ်လို့ Mark Farmana ကဆိုပါတယ်။အခုလိုနာမည်ပြက်စင်းထုတ်ပြန်လိုက်တဲ့အတွက်ထိရောက်မှုရှိမရှိဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့သူကအခုလိုပြောပါတယ
်။ We hope the dirty list will have two main impact one is
အမေပြစင်းထုတ်ပြန်လိုက်တဲ့အတွက်ထိရောက်တဲ့နှစ်ပိုင်းရှိမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်စစ်တပ်အနေနဲ့ပူးပေါင်းစီးပွားရေးလုပ်နေတဲ့ဒါမှမဟုတ်ပြည်ပကဖြစ်နေတဲ့နေရာတွေမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုသူတို့လုပ်နေတဲ့လုပ်ငန်းတွေရပ်တန့်အောင်ဖိအားပေးဖို့ဖြစ်ပါတယ် Visa Newtech NG စတဲ့ကုမ္ပဏီတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့စစ်တပ်နဲ့ပတ်သက်နေတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်တန့်ခဲ့ပါတယ်နောက်တစ်ပိုင်းကတော့အစိုးရတွေကိုကျွန်တော်တို့ပြောချင်တာကစစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုပါပိတ်ပင်ဖို့တန်ခတ်အရေးယူဖို့အရေးကြီးတယ်ဆိုတာပါကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင် FFM ကလည်းကုမ္ပဏီတွေရဲ့စီးရင်ကိုပြုစုထုတ်ပြန်ထားသလိုအစိုးရတွေကိုလည်းဒီကုမ္ပဏီတွေကိုပါပိတ်ဆို့အရေးယူဖို့တောင်းဆိုထားပါတယ
်ကုမ္ပဏီ38ခုရဲ့အမည်တွေကိုနာမည်ပြက်စီးရင်အစ်စ်အဖြစ်အင်္ဂါနေ့ကဘာမကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာတဘာဝပဝင်းကျင်ထိခိုက်ပျက်စီးမှုနဲ့အခြားနာမည်ပြက်စီးရင်တဲ့မှာရှိနေတဲ့အိန္ဒိယအခြေဆိုင်အဒါနီဆောက်လုပ်ရေးကုမ္ပဏီဟာမြန်မာနိုင်ငံမှာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်လုပ်ကိုင်လာနေကြောင်းဖော်ပြထားသလိုပြင်သစ်အခြေဆိုင် EDG စွမ်းအင်ကုမ္ပဏီရဲ့ရှမ်းပြည်နယ်ကရေကာတာစီမံကိန်းတစ်ခုဟာပဋိပက္ခတွေနဲ့ဆက်ဆက်မှုရှိနေကြောင်းတရုတ်ပိုင်ဟွာဝေးဆက်သွယ်ရေးနည်းပညာကုမ္ပဏီဟာစစ်တပ်ပိုင် Mitel ကုမ္ပဏီအတွက်အလုပ်လုပ်ပေးနေကြောင်းစာရာတွေကိုဖော်ပြထားပါတယ်ရှင
်။မတ်အင်ဂျင်နီယာပြောပြတော့တာပါ။ဆက်လက်ပြီးမြန်မာသတင်းဘော့ကိုဆက်လက်တင်ပြပါမယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့နဲ့မြန်မာတပ်မတော်ကြားရှမ်းပြည်မြောက်ပိုင်းတပ်ဖွဲ့တွေကြောင်းလာရှုတနေရာထဲမှာတင်ဆစ်ဆောင်ဒုက္ခသည်2000လောက်ရှိနေပါပြီ။လာရှုမြို့နယ်တွင်ကကြေးရွာတချို့မှာတော့လုံခြုံရေးစိုးရိမ်ချက်ကြောင့်လာရှုမြို့ပေါ်ကိုဒေသခံတွေဆစ်ဆောင်နေကြပါတယ်။လာရှုကမြစ်တဆန်းရေရင်လိုင်းပေါင်းစုံလူမှုကူမှုရေလူမှုကူညီရေးအသင်းကဥအောင်လွင်သူကိုအင်္ဂါနေ့မနက်ခင်းမှာမတ်သိင်္ဂီထိုက်ကဆက်သွယ်မေးမြန်းထားပါရခင်ဗျာ
။လာရှုမြို့ပေါ်တော့ဘာဖြစ်ပါ့ဟော
။ဆစ်ဆောင်နေတော်တော်များတယ်လို့ကြားလို့ပါရှင့
်။များတယ်မှာ1,000 လောက်ရှင့်မှာ
။အဲ့ဒီဆစ်ဆောင်နေကအခုဘယ်မှာအများစုခိုးလှုံနေကြပါလဲရှင
့်။ဟောလာရှုမန်စီဖုံးကြောင်းမှာမိုင်းတင်မှာလည်းရှင့်ရမှာ။မင်းနေပုံကြောင့်ပါလေရှင်မင်းနေပုံကြောင့်ပါကနီးရလားရှင်မ
အကူကြီးလိုအပ်နေတာတွေများရှိပါသလားရှင
်အာသူတို့အကူကြီးကတော့ဟိုလူတော့မလိုပါဘူးဆောဘတော့ဘောကောင်းတော့လားသူကမြို့ကအလူရှင်နဲ့ကောင်းမှမရှိလို့ကြားရမှာ
ဆိုတော့အကူအဲ့ဒါတွေကဘဲဘဲအပိုင်းကအများစုရောက်လာတာပါလေရှင
်အာဘဲဘဲကတာဘောငယ်အောင်တစားရကိုရဲ့အုပ်ဖို့ရဲ့အိမ်မင်းကအဲ့တော့နေရမှာ
ဟုတ်ကဲ့တိုက်ပွဲတွေဖြစ်လို့လားရှင
်အဲတိုက်ပွဲတော့ဟိုလိုတော့မဖြစ်ဘူးရမသူတို့ရွာရင်မှတက်တက်ကြားတယ်ဘာသာသမီးမတော်မနည်းရောကြောက်လို့ပေါ့လားကြာ
ဟုတ်လေထိခိုက်တာတွေဘာတွေရှိပါသလားကျမကြီးဆောက်ရှောက်မှုပေးနေရတာကောရှိပါသလားရှင
်အဲရှိရရမှာတရားရတာမနည်းရနိုင်တယ်နားလေရောကုန်းစာရောမှာတော့တယောက်အမသူတို့ကြီးတော့အသက်ကြီးတော့ကြာတော့မနည်းရအောင်သစ္စာရကွယ်ပေါ့အစရကြတော့အိမ်မှာလည်းလည်းကြာပြီးမှသူတို့မှကြီးတဲ့တိုင်းကနှုတ်သုံးတော့ရှင်းရမှာ
အကိုတို့ပို့ပေးခဲ့ရတာပါလားရှင်ဆေးရုံပို့ထားပါလား
အဆေးရုံပို့ထားတယ်ပေါ့က
ြဟုတ်ကဲ့လာရှိုးမျိုးပေါ်ကဆေးရုံကြီးမှာပေါ့နော
်ဟုတ်ကဲ့ပါမ
ဟုတ်ကဲ့အဲ့တော့အကိုအခုလောလောဆယ်လုံခြုံရေးအခြေအနေကဘယ်လိုများရှိပါသလဲရှင
်အဲလာရှိုးမျိုးပေါ်ကကောင်းနေတာပေါင်းကြည့်ရတော့လည်းလည်းတိတ်မကောင်းသေးဘူးမပေါင်းကြည့်တော့လာရှိုးမျိုးနဲ့ပဲကတော့တိတ်မကောင်းဘူးမျိုးပေါ်မှာတော့ကောင်းပါစေမှာ
အဲ့တော့မနေ့ကဒံယာရတဲ့လူအနည်းဆုံး3ယောက်လောက်ရှိတာပေါ့နော
်မနေ့ကပထဝါမနေ့ရတယ်မဟုတ်လားမနေ့ကတရားဟိုတနေ့ကနေရရရတော့မတူဘူးညမ
အခုလောလောဆယ်ရောက်တော့ရောဒီလာရှုမြို့တရားနေပြီးတော့ဟိုအသွားအလာတွေဝင်လို့ထွက်လို့ရောလွယ်ပါသလားဒီမြို့ဝင်မှာစစ်ဆေးတာတွေဘာတွေများရှိပါသလား
အာရှိရရမှာလား
ဟုတ်ကဲ့
ဒီမြို့ပပလေးမှာကောလုံးစစ်ခဲ့တဲ့ရှေ့ကမှာကောလုံးစစ်ဝင်တော့နေနေခဲ့တော့
ခုလာရှုံမြို့ထဲမှာရောလုံခြုံရေး ဟိုအရင်ထက်ထူးထူးခြားခြားလုံခြုံရေးယူထားတာတွေရောရှိပါသလားရှင
်အရင်ကတော့လည်းပို့ပြီးယူထားတယ်ဆိုတော့ပတ်ကင်းနေပတ်တာပဲလက်ကင်းလက်ရပါကြတော့အရင်ကတော့ပို့ထားတယ်မှာ
အခုဒီဒုက္ခတွေတွေနဲ့ပတ်သက်ပြီးတော့ရောဟိုဘုံကြီးချောင်းကိုဒီမြို့ကန်နေတင်လားတခြားကရောကူညီပေးနေတာတွေရှိပါသလားအထူးသဖြင့်အစိုးရဘက်ကပေါ့
အစိုးရဘက်ကလည်းလာရမှာအစိုးရဘက်ကလည်းရလူပြေပြေမှာညမင်းရလာပါတယ်ပေါ့ဟုတ်ကဲ့ထမမီပါတယ်မှာဒီလိုလိုအပ်တဲ့အကုန်လုံးပြေရမှာကျမဆက်ဆံမှုအစားပေါ့
အခုအဲ့တော့အကိုတို့ဒီလာရှုမြို့မှာနေရထိုင်ရတဲ့အခြေအနေတော့သတိထားနေရသလ
ားဟုတ်ကဲ့ကြောင်တယ်သတိထားနေရတော့ဘာမှပြောမပြောလို့ပါရင်းလို့ပါပဲဒါကြောင့်တရားတရားဘာပဲမညာဖြစ်မလဲရှားပြီးတော့ပြောပြီးတော့သတိထားနေရတာကျွန်တော်ထူးထူးခြားခြားတော့ဘာမှမရှိပါဘူးမ
မတင်ကြီးထိုင်တင်ပြတော့တာပါမြန်မာနိုင်ငံဆိုင်ရာသတင်းလာတဲ့ပုဂ္ဂိုလ်ကိုလည်းဆက်လက်နာဆင်ရပါမယ်။ရခိုင်ပြည်နယ်အတွင်းဩဂုတ်လ18ရက်နေ့တနေ့ထဲမှာတင်ရသေတောင်မြေပုံနဲ့ပုသူတောင်မြို့နယ်၃ခုမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရယ်။တမတော်ဘက်ကတော့ဩဂုတ်လ18ရက်နေ့ကပုသူတောင်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်သိမ်းဆည်းရရှိခဲ့တယ်လို့အတည်ပြုပြောသလို AA အဖွဲ့ကလည်းဒီအပိုင်းတိုက်ပွဲတွေနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့လည်းဆိုပါရယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အင်ကာနဲ့သတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်မနေ့ကတရက်ထဲမှာပဲရတိတောင်မြေပုံနဲ့ဘူတီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမနေ့ကဩဂတ်လ16ရက်နေ့မှာရတိတောင်မြို့နယ်ထဲမှာတော့မင်းတောင်ရွာနဲ့ဒီပိန်းတိုးရွာကြားမှာတစ်ကြိမ်နောက်ပြီးတော့ဒီအမြဲတောင်ရွာနဲ့ငဆန်းဘိုးရွာကြားမှာတစ်ကြိမ်ပေါ့နော်နောက်ပြီးတော့ဒီဆင်းရှင်းနေမှာပဲဒီမြေပုံမြို့နယ်ဖောက်ခုံလွာရဲ့အနောက်ဖက်ပေါ့နော်ခမ996ပေါ့နော်တန်လေးချေတဲ့နယ်ဒီကျွန်တော်တို့ရခိုင်တပ်တို့လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ခဲ့တာရှိ
ဒီအခါကျဆင်းရှင်းနေမှာလေဒူးဒီတော်မြို့နယ်ခေါင်းဖိတ်ကလောရွာရဲ့အရှိတ်ဖက်ဒီကမာစစ်ကြောင်းကြီးကိုကျွန်တော်တို့ရခိုင်တပ်တို့ကွန်မန်ဒိုတွေလည်းနေပြီးတော့ရှင်းလင်းတိုက်ခိုက်ခဲ့တာရှိတယ်ဆင်းရှင်းနေတဲ့ရဲထိုးမှာမြို့နယ်တန်းခုမှာဖြစ်တဲ့တိုက်ပွဲတွေဖြစ်နေတဲ့တခြားမှာလည်းဒီရန်သူကောင်နေပြီးတော့မင်းသားဦးဆောင်ကြားဆင်းပြီးတော့ဒါရတဲ့သူတွေအများကြီးရှိတယ်
မနေ့ကရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေများပြားတယ်လို့ AA ဘက်ကပြောနေတယ်လို့တီးခြားသိမပြုနိုင်သေးပါဘူး။မနေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့ရတိတ်တောင်မြို့နယ်မငင်းတောင်ရွာနဲ့ပြင်းတော်ရွာဟာလုံခြုံရေးစိုးရိမ်နေရတဲ့ဒေသဖြစ်လို့ရွာသားများပြားဟာစစ်ဘေးသိမ်းရှောင်နေကြရပြီးရွာထဲမှာတော့တက်ကြီးရွယ်ဦးတွေသာကြန့်ရှိနေတယ်လို့ပြင်းတော်ရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်။
အဲ့ဒီကရော်တယ်မှာအကုန်လုံးကစစ်တောင်မြို့ပေါ်မှာပဲနေရမြရတယ်။ရော်မှာကပြင်ဆောက်တက်ကြီးရိုးတွေ၊တန်းငါးစီရော်ကရွေလောက်အဲ့လောက်ပဲကျန်တယ်ဒီရော်မှာကလည်း။လွန်ကျွေးကအဲ့ဒီကမှာဟိုမကောက်တော့ဒီမြို့ပေါ်မှာပဲနေရမြရတ
ယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။မင်းကတော့ဒီလိုခုံညိုလိုက်တဲ့မှာတော့အုံရလေးကမကြီးနေပိုင်းတော့မှသူတို့ဖြစ်ဖြစ်လို့ဖြစ်ဖြစ်ခဲ့တယ်။ရန်သူကြီးကလက်လက်တက်ရလိုက်တာပဲရှိတယ်။အဲ့ဒါကို
ဘူတီတောင်မြို့နယ်ဖုံညိုလေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာရှိပြီးတခြားနေရာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့တပ်မတော်ဘက်ကပြောပါတယ်။မနေ့ကမြေပုံမြို့နယ်ရှောက်ချုံရွာဘက်မှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ကန်ထောက်ကြီးဒေသခံတို့ကပြောပါတယ်။
မြန်မာကန်တာဒီဘက်မှာတပွဲတော့ချမ်းနေတယ်ဒီကမျိုးလေရှောက်ဆောင်တောက်ကကန်တာဒီမျိုးရဲ့ဝင်ရမ်းပေါ့ရှောက်ဆောင်တောက်ဒီကနေရာတော့ပြောတယ်ရှောက်ဆောင်ရာရှိတယ်ခါကွာနေပြင်းနေတယ
်အောက်ကလ15ရက်နေ့တုန်းကကြောက်တော်မျိုးနဲ့ဂျင်းကားစေးရွာနောက်တောင်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာတော့နှစ်ဖက်တိုက်ခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်အောက်ကလ15ရက်နေ့မှာကြောက်တော်မျိုးနဲ့ဒီဂျင်းကားစေးရွာမှာပိတ်ပစ်ဖြစ်ခဲ့တာရှိတယ်အဲ့ဒီတိုက်ပွဲမှာတော့ဒီဓမ္မစစ်တပ်ဘက်ကနေပြီးတော့လေးဦးကြာဆုံးတာရှိတယ်နောက်ဒီကျွန်တော်တို့ကခိုင်တပ်တွေတက်လာတဲ့ PD တို့တုံးပြီးတော့ပုံမှန်ဒီမျိုးတွေဆက်ပြေးပြရတာရှိတ
ယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်စစ်တွေမျိုးပါဝင်မြောက်ပိုင်းမြို့နယ်တွေမှာစစ်ဘေးသင့်ပြည်သူစုစုပေါင်း 600,000 ကျော်ရှိနေပြီလို့စစ်တမ်းကောက်ယူထားတဲ့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံး REC ကဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုနိုင်ကောင်းရင်သတင်းပေးပို့ခဲ့တာပါ။ကုဒ်ကာရောနိုင်ငံသားတွင်လာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်။အောက်လ19ရက်နေ့ဟာနှစ်စဉ်ကျင်းပနေကြကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့ဖြစ်ပါတယ်။ဒီနေ့2019ခုနှစ်ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာတော့ကမ္ဘာတဝန်းကလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီးတွေကိုအထူးဂုဏ်ပြုထားကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်။အပြည့်အစုံကိုဆက်လက်နားဆင်ကြည့်ပါခင်ဗျာ
။ World Humanitarian Day honors aid workers around the world who risk their own lives to help save and improve the lives of others.
ကုလသမဂ္ဂအထွေထွေအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကဗီဒီယိုကတဆင့်ဒီနေ့ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့မှာအမျိုးသမီးတွေကိုအထူးဂုဏ်ပြုကြောင်းပြောကြားခဲ့တာပါ လူသားချင်းစာနာမှုလုပ်ငန်းတွေမှာပါဝင်နေတဲ့အမျိုးသမီးတွေကြောင့်အကူအညီလိုအပ်နေတဲ့ကလေးတွေအမျိုးသားအမျိုးသမီးတွေရဲ့ဘဝအခြေအနေပုံမကောင်းမွန်ခဲ့ရပါတယ်။ဒါကြောင့်အဲ့ဒီအမျိုးသမီးတွေကိုအထူးဂုဏ်ပြုရတာဖြစ်တယ်လို့ကုလသမဂ္ဂလူရည်မှုချုပ်ဂူတာရက်စ်ကပြောခဲ့တာဖြစ်ပါတယ်။ပဋိပက္ခတွေကြာရောက်ရှိနေတဲ့အရသားတွေကိုအကူအညီပေးနေတာကအစယောဂကုသပြန်ပွားမှုလိုဘေးကိစ္စတွေကိုဖြေရှင်းတာမျိုးတွေအထိလူသားချင်းစာနာမှုဆိုင်ရာနယ်ပယ်မှာအမျိုးသမီးတွေရှေ့တန်းကပါဝင်နေကြောင်းသူတို့ရဲ့ပါဝင်မှုအတိုင်းအတာမြင့်တက်လာတာနဲ့အမျှအကူအညီပေးရေးလုပ်ငန်းတွေပုံမထိရောက်လာကြောင်းလည်းအတည်ငြိမ်မှုချုပ်ကပြောပါရယ်ကုလသမဂ္ဂရဲ့အဆိုအရကမ္ဘာတဝန်းအကူအညီပေးဆိုင်ရာဝန်ထမ်းအမျိုးသမီးလှူသား2000ခွဲရှိလို့ဒါဟာအကူအညီပေးရေးလှူသားဝန်ထမ်းအလုံးရဲ့40ရာခိုင်နှုန်းလည်းဖြစ်ပါရယ်ဒါပေမဲ့အကူအညီပေးရေးလုပ်ငန်းတွေဟာလွယ်ကူတဲ့လုပ်ငန်းတွေတော့မဟုတ်ပါဘူးမလွယ်ကူတဲ့အပြင်တနေ့တခြားပုံမှုအနေရများလို့နေပါတယ်ကုလသမဂ္ဂဆိုရာအီရတ်နိုင်ငံဘက်ဒက်မျိုးကကုလသမဂ္ဂယုံတိုက်ခတ်ခံရတဲ့2003ခုနှစ်ဩဂုတ်လကစလို့ခရစ်အထိလူသားချင်းစာနာမှုဆိုင်ရာဝန်တန်း4500ကျော်တေဆုံးဒဏ်ရာရဓမ္မမှုအတိုက်ခိုက်ခံရအဖမ်းခံကြရတယ်လို့ဆိုပါတယ်အကြံဖြင့်တပတ်မှာ5ချိန်နီးပါးတိုက်ခတ်ခံရတဲ့သဘောဖြစ်ပါတယ်ဒီအထက်အမျိုးသမီးလူသားတွေဟာလူရမှုလိမ်ပိုင်းဆိုင်ရာစော်ကားခံရမှုနဲ့တခြားအကြမ်းဖက်ခံရမဲ့အန္တရာယ်ပိုရှိတယ်လို့လည်းဆိုပါရယ်ဂျနီဗာမြို့မှာတော့2019ခုနှစ်ကမ္ဘာလူသားချင်းစာနာမှုဆိုင်ရာနေ့ကိုဂုဏ်ပြုပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလက်ထောက်အထွေထွေအတွင်းရေးမှူးနဲ့အရေးပေါ်အကူအညီပေးရေးဒုတိယအကြီးအကဲ Miss Astola Mula ကပြုလုပ်ခဲ့ပါရယ
် We mark today the World Humanitarian Day to honor aid workers around the world who often risk
လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှူသားတွေကိုဂုဏ်ပြုဖို့ဒီနေ့ကိုလူသားချင်းစာနာမှုဆိုင်ရာနေ့ဖြစ်သတ်မှတ်တာပါအကူအညီပေးရေးလှူသားတွေဟာတစ်ခါတည်းရမှာသူတို့ရဲ့အသက်အန္တရာယ်ကြောက်ရွံ့ခံပြီးတော့သူတို့ရဲ့အလုပ်ကိုလုပ်ကြရတာဖြစ်ပါတယ်သူတို့ရဲ့အကူအညီကိုပို့ပြီးတော့လိုအပ်လာချိန်မှာပဲအန္တရာယ်ကလည်းပိုပြီးကြီးလာနေပါတယ်ပြီးခဲ့တဲ့နှစ်ကတော့အကူအညီပေးရေးလှူသားတွေအတွက်၅နှစ်အတွင်းအဆိုးဆုံးနှစ်ပါမှတ်တမ်းထားခဲ့တဲ့အချိန်ကစပြီးတော့ပြောရင်တော့ဒုတိယအဆိုးဆုံးနှစ်ဖြစ်ခဲ့ပါတယ်2018ခုနှစ်အတွင်းမှာနိုင်ငံ35နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာလှူသား405ယောက်အန္တရာယ်ကျရောက်ခဲ့ပြီးတော့132ယောက်သေဆုံးခဲ့တယ်လို့144ယောက်ဒဏ်ရာရရှိခဲ့ပြီးအယောက်130အဖမ်းခံခဲ့ရပါတယ်
။ဒီနေ့ဟာလူသားချင်းစာနာမှုဆိုင်ရာနေ့ကျင်းပလာခဲ့တာစနစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။စနစ်ပြည့်တဲ့နေ့မှာအကူအညီပေးရေးလှူသားတွေအထက်အမျိုးသမီးလှူသားတွေကိုအထူးဂုဏ်ပြုတဲ့အကြောင်းကိုလည်းသူကပြောပါတယ်။
This World Humanitarian Day, the Office for the Coordination of Humanitarian Affairs, OCHA, has launched a campaign showcasing 24...
ဒီနေ့လူသားချင်းစာနာမှုဆိုင်ရာနေ့မှာတော့မှတ်တမ်းတင်အဖြစ်အပျက်ဇလန်း24ခန်းလို့ခေါ်ဆိုတဲ့ campaign စီစဉ်တစ်ခုကိုစခဲ့ပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလုပ်ငန်းတွေမှာစွန့်စွန့်တမန်တာဝန်ထမ်းဆောင်ခဲ့ပြီးတော့အထောက်အကူပြုခဲ့တဲ့အမျိုးသမီး24ယောက်ကိုဂုဏ်ပြုထားတဲ့အစီအစဉ်မှာ
မြို့သမီးဝန်ထမ်းလှူသားတွေဟာဒုက္ခရောက်နေသူတွေကိုတွားရောက်တွေ့ဆုံနိုင်ဖို့အရေးစိတ်ဆက်ဆွေးနွေးတာကအစအီဘိုလာလိုကုသရောဂါခံစားနေရတဲ့လူတွေကိုအသက်ကယ်တင်ဖို့လှုပ်ဆောင်ကြသလိုသဘာဝဘေးရန်တွေရတဲ့အတွက်လည်းအကူအညီအများကြီးပေးနေတာဖြစ်ကြောင်းအထူးသဖြင့်ပဋိပက္ခဒါမှမဟုတ်အချက်အသေးအတွင်းရောက်ရှိနေတဲ့ကလေးသူငယ်တွေနဲ့အမျိုးသမီးတွေကိုမြို့သမီးလှူသားတွေကပိုပြီးထိတိရရအကူအညီပေးနိုင်တယ်လို့လည်း Miss Astola Mula ကပြောပါရယ်2003ခုနှစ်မှာအီရတ်နိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံအတိုက်ခံခဲ့ရရာမှာကုလဝန်ထမ်း22ယောက်သေဆုံးခဲ့ပါတယ်။တချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဖြစ်လာမယ်လို့ခန့်မှန်းခံထားရသူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဘရာဇီးနိုင်ငံသားဆာဂျီယိုဗီယဲရာဒီမယ်လိုနဲ့အမျိုးသမီး9ယောက်လည်းအသက်ဆုံးရှုံးခဲ့ပါတယ်။အီရတ်မှာသေဆုံးခဲ့သူတွေအပါအဝင်လူသားချင်းစာနာမှုလုပ်ငန်းအတွက်အသက်ပေးဆက်ခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့2008ခုနှစ်ကစပြီးဩဂုတ်လ19ရက်နေ့ကိုလူသားချင်းစာနာမှုဆိုင်ရာနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ကြောင်းပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ American Beat on Sue Mute of Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ20ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေတဲကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
ဒီသူလေးရဲ့ရောင်းဝယ်ဖောက်ကားမှုပေါ့နော်ဒါဒီလမ်းကြောင်းမှာရတော့ဒါအဲ့အဲ့လိုခိခိုက်တာ
တရုတ်မြန်မာအဓိကကုန်သွယ်ရေးလမ်းမကြီးဖြစ်တဲ့မန္တလေးမူဆယ်လမ်းမကြီးပေါ်မှာတိုက်ပွဲတွေကြောင့်တရားတွေပြက်ခဲ့ပြီးကုန်သွယ်ရေးလုံးဝနှိပါပြတ်တောက်သွားတဲ့အကြောင်းကိုဒီတစ်ပတ်စီးပွားရေးကဏ္ဍမှာမှတ်တင်ကြီးထိုက်တင်ပြထားတာပါမကြခင်မှာနားဆင်ကြရမှာပါဒီအစီအစဉ်ပြင်ကပသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောင်းနှုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတစုံလင်အမေရိကန်တခွင်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အပေါ်မဖြစ်ကောင်းနှုတ်ပြီးဒေါ်လာလာတန်နဲ့မတ်ဤတန်စင်တို့တင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ
အလောင်းဝင်းနေစဉ်မြန်မာဆက်မှုအနာကက်ဆိုရဲကောင်းစင်နဲ့တောမက်စ်ချောက်ကဩဂတ်စ်လ19ရက်နေ့ကရေးထားတာကို asiatimes.com မှာဖတ်ရပါတယ်2013ဦးသိန်းစိန်အစိုးရလက်ထက်တုန်းကစတင်ခဲ့တဲ့တီလဝါအထူးစီးပွားရေးဇုံ SEC ကိုဂျပန်ကထောက်ပံ့ပေးထားတာဖြစ်ပြီးတော့မြန်မာနိုင်ငံစီးပွားရေးအောင်မြင်မှုမှာထိတ်တန့်ကရှိနေမယ်နေရာလို့စီးပွားရေးသမားတွေကမြင်ခဲ့ကြပြီးမလဲလက်ရှိချိန်တွေမှာတော့မြန်မာဆက်မှုအနာဂတ်ရဲ့အောင်မြင်မှုကအလံဝင်းနေသေးတယ်ဆိုပြီးတော့အဆောင်မရှင်ကဥတည်ရေးသားထားပါတယ်6တောင်းနေရာအေကလောက်ရှိတဲ့တီလဝါမှာဂျာမနီအမေရိကန်ဂျပန်စတဲ့နိုင်ငံတကာကုမ္ပဏီတွေအပါအဝင်အတည်ပြုထားတဲ့ယင်းနှိမ့်ညွှန်မှုကအမေရိကန် 1.6 ဘီလီယံဒေါ်လာကျော်ရှိနေတယ်လို့ဖော်ပြထားပါတယ်။တစ်ဖက်မှာလည်းတီလဝါဆောင်ဟာအတင်းအဓမ္မမြေသိမ်းမှုနဲ့ဆက်ဆက်တဲ့မတရားမှုတွေနဲ့ဆက်ဆွဲခံနေရတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာတခြားအငင်းပွားပွဲဆက်ဆွဲခံနေရတဲ့ကုမ္ပဏီတွေနဲ့ရှိရင်တော့အခြေအနေမဆိုးဘူးလို့ထောက်ပြထားပါတယ်။ဒါကြောင့်လည်းဒီဆုံးမှာစီးပွားရေးလုပ်ငန်းတွေအထူးသဖြင့်ဂျပန်ကုမ္ပဏီတွေကလာရောက်ယင်းနှိမ့်ညွှန်ကြတာလို့ဆိုပါတယ်ဥပမာဂျပန်အာမခန်ကုမ္ပဏီတွေကဒီလဝါမှာဖီပကုမ္ပဏီတွေအတွက်အာမခန်ဈေးကွက်ကျယ်ကျယ်ပြန့်ပြန့်မဖြစ်မီ၄နှစ်2015ကတည်းကလုပ်ငန်းစတင်လုပ်ကိုင်နေကြတာလို့ဆောင်းပါးရှင်ကထောက်ပြပါဗျ။ဝန်ကြီးဌာနတွေမျိုးစုံကိုတွားစီရမလို့တော့ပဲနဲ့ဒီလဝါဆုံးမတဲ့လိုအပ်တဲ့စာရွက်စာတွေဖြည့်ဆွက်ပြီးတော့လုပ်ငန်းလုပ်ကိုင်နိုင်ခွင့်လိုင်စင်တွေနဲ့ခွင့်ပြုမိန့်ပါမစ်တွေကိုလည်းရှောင်နိုင်တာကြောင့်ဒီလဝါဆုံးဟာကုန်သွယ်ဒီဂျစ်တယ်စနစ်နဲ့ခေတ်ရှိပြေးနေတဲ့One Stop Service Center ဝန်ဆောင်မှုပေးနိုင်တဲ့နေရာအဖြစ်ယင်းနှိမ့်ညွှန်သူတွေကချီးကျူးကြတဲ့အကြောင်းဆောင်းမရှင်ကဖော်ပြထားပါတယ်။ဒီလိုဟာကိုစံထားပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာလည်းယင်းနှိမ့်ညွှန်ရေးနဲ့နိုင်ငံခြားစီးပွားဆက်ဆံမှုဝန်ကြီးဌာနကနေတဆင့်ဒီလို One Stop ဝန်ဆောင်မှုလှုပ်ဆောင်သွားဖို့အစိုးရကလည်းကတိပေးထားတယ်လို့ဖတ်ရပါတယ်။ဒါမှမဟုတ်ဒီလိုဟာရဲ့အစောပိုင်းအောင်မြင်မှုလိုမျိုးဒေါက်ဆန်းစုကြည်ဆွေးရလက်အောင်မှာဆက်ပြီးတော့ဖန်တီးနိုင်စွာရှိပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေတယ်လို့ရေးထားပါတယ်။အကယ်၍ one stop စနစ်ကိုတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်မှုကြိုးစားမယ်ဆိုရင်ယင်းနှိမ့်ညွှန်နယ်မဲ့ကုမ္ပဏီကြီးတွေကဒေတာခန့်အတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ကိုမငဲ့ပဲနဲ့ဇွတ်လုလာမှာကိုလှုပ်ခွင်လှုပ်ရှားသူအဖွဲ့ကစိုးရိမ်ကြတယ်လို့လည်းဆိုပါတယ်။ဒီလိုအားဆုံးကယင်းနှိမ့်ညွှန်သူစုစုပေါင်း106ခုရှိတဲ့နေ့မှာ80ကပဲလုပ်ငန်းကိုအပြည့်အဝလုပ်ကိုင်နေတဲ့အကြောင်းဇွန်လအထိစီးရင်တွေအရာသိရပြီးတော့ဒီစုံတွေကတခြားလုပ်ငန်းတွေကတစ်စိမ့်တစ်ပိုင်းသာလဲပန့်နိုင်သေးတယ်လို့ဆိုပါတယ်။ဟန်တာဝရီ၄စိတ်လိုမျိုးတရုတ်ကအမေရိကန်ဒေါ်လာ 3.6 ဘီလီယံဘူထောက်ပံ့ပေးထားတဲ့ကချင်ပြည်နယ်ကမြေဆုံဆဲစီမံကိန်းလိုမျိုးလုပ်ငန်းအစိုးပြုချက်တွေဟာဒေါ်စုဆိုရလက်ပေါ်ရောက်လာတဲ့စစ်ဆိုရခက်လက်ကျန်အောင်မြင်မှုကိန်းနဲ့တဲ့စီမံကိန်းတွေပဲဖြစ်တဲ့အကြောင်းထောက်ပြထားပါတယ်။လက်ရှိမီပုံမှန်မရနိုင်တာအပါဝင်တခြားခက်ခဲတွေကြောင့်လည်း NLD ဆိုရလက်ထက်ယင်းနှိမ့်ညွှန်မှုတွေအောင်မြင်ဖို့ခက်ခဲနေတယ်ဆိုပြီးရေးသားထားတာကိုဖတ်ရပါတယ်ရှင်
။ဆက်တဲ့ပြီးအယိုးကျိုးတဲ့အထိရိုက်နှက်မှုလိုအင်တွင်းအကြမ်းဖက်မှုကိုပြစ်မှုအဖြစ်သတ်မှတ်ဖို့မြန်မာလှုပ်ရှားသူတွေစ조사နေကြတယ်ဆိုတဲ့ခေါင်းကြီးနဲ့ Reuters သတင်းတပုတ်ကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံတောင်ပိုင်းရှိနေအိမ်တအိမ်မှာတစ်နှစ်အရွယ်တမိငယ်ကိုပွေထားတဲ့နုနုအေးဆိုသူကိုသူ့ခင်မွန်းရိုက်နှက်ရခြင်းအကြောင်းကအိမ်မွေးကျက်ဖကိုမကြည့်ထားလို့ရဲခင်မွန်းတဲ့နဲ့လိန်ဆက်ဆံမှုညှင်းဆိုတဲ့အတွေ့ဖြစ်တယ်လို့ပြောခဲ့ပါတယ်ရွာသူကြီးကဂျာဝင်ဖြန့်ပြေးပြရမှာခင်မွန်းဖြစ်သူကသူရိုက်ချင်ရိုက်မှာဖြစ်တယ်လို့ပြောခဲ့ပါတယ်အဲ့ဒါပြီးခင်မွန်းတဲ့ရဲ့နှိပ်စက်မှုဟာပိုဆိုးလာပြီးနောက်ဆုံးမှာဇနီးတဲ့အိပ်ပျော်စဉ်လက်မျိုးညှစ်ဖို့စူးစမ်းခဲ့တဲ့အခြေစိုက်ခဲ့ပါတယ် Lu yi ne, chama yi saya, American nga tok bane, sitan kokan jema, Yamananga ma, amuth me nga u daima, te u jasi ha, kimu da mamho, chitu ye, nexem mugu, kangiara pipi, di kamanje ha, indwi, a jampe mugu, a ka kwe pide, tijari ubri, machide dwejongli, matang dane, piatwi, a mia apia, shigebari, nexe kanyadu, dunu elu, amuth me dwee ne. Yualu jiru ye, jawin, piampi, mugube, aku niapi. Dilum yokisa ha, indong yi piatana pi, tamaka, we yaw sepe mu, nepa lavare. No ven yang yi sushin do on san suchi usaune, suya lete ma, mute mi miapo, a champe mu, handai ne, a ka akwe pi, ubrigu, a di punang di melu, lo shadu duiga, yolin, gejara pipare. Dabimen a tong said do ma, but ma, so bugere, di ubri jaha, muja sima be shini pi. Jinsinje, don't that chedri, bulo, need it dwelle, lo shadu dwe, sapier movie, dolu, nani vare. Lumuyema, mutari, jisurem, yamananga ma, sitaye, nangango, ningaze, nibaja, ocho kepi, natam singer, yata suya, demyauchin kangia bime, don san suji, suya letema, pidonzu, winji puema, to guard velu the charm yut mima ba wimbe, natam singer, lodom, madri male, Say again, Tonda, a mute midwee, she da pipare. A yoke way on yama, a thirst way on chide, sure, yama, so yoha, the cardian, yizia, ne, goga, bioli, shijavare. British are kick up, piatangere, yama diae cinemale, inui, a champe mugu, they pop ya, goga, get jim, shibau. 2-3 jail, de that way ma, ubri, sounde muma, they go ane ne be, a mute midwee go, through a kimundwiga. ပန်းဆိုင်ပစ္စည်းအဖြစ်သဘောထားကြတာတွေ့ရတယ်လို့လှုပ်ရှားသူတွေကပြောကြပါတယ်ဒီဥပဒေကြောင့်ဟာနိုင်ငံတော်အစိုးရရှိနေချုပ်ယုံငါနေအတီးပြုပေးပေမဲ့လွတ်တော်မှာဆွေးနွေးနိုင်ဖို့ကရမတတ်မှတ်ရသေးတဲ့အခြေအနေမှာပဲရှိနေပါတယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ရှင်
မြောက်ပိုင်းမဟာမိတ်တုံးပွဲရဲ့ဆစ်စင်ကြီးနဲ့အတူပဲအခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပရီပခါတွေဟာမြမညီငယ်လုပ်ငန်းစဉ်အတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာပါပြီ။လက်ရှိညီငယ်လုပ်ငန်းတွေတုံ့ဆိုင်နေတယ်လို့ပဲအနောက်ဘက်မှာဆိုရင်လည်းအေးအေးရခိုင်အဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရရှိနေပါတယ်။ညီငယ်ဆောင်ရွ
မယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပြီးမှဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်စွန်းနီအဖြစ်ရှာကြမယ်သွားရှင်တွေကိုကျူးစွပါရခင
်ဗျာ Pure American တန်ရဲ့ဒိုက်ရိုက်လေလိုင်းစီစဉ်ကိုအင်ကာနဲ့စနေနေ့ညပိုင်းအစီအစဉ်မှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေပါတယ်ဒိုက်ရိုက်လေလိုင်းစွန်းနီကန်အစီအစဉ်မှာပါဝင်ဖို့တခါတည်းဖိတ်ခေါ်ပါရစေအခုအလဲကြတာကတော့အပတ်စဉ် American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာပါဒေါ်လတ်လတ်တန်က George Grow နဲ့အတူတင်ဆက်ပေးပါမယ်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်။စာလုံးပေါင်းက b a c k back ကနောက် b u r n e r burner ကမိဖို့ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့။အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါ။အထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စီမိဖို့တွေဆိုရင်အများအဖြစ်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လက်ရှိတာကရှေ့ကနှစ်ဖူဖြစ်ပါလေ။အရင်ကျက်စီကျင်နာကိုရှေ့မှထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော့မယ်လို့ထားလိရှိတာသောရရှိများအသိပါ။ဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
Jamma yi pyusu sa shaw mu kisa go ehdi kozle ga a ma pe bu le naw ma tha de da jaw me san da shin dwi ga tait tbo ma twi ja bu lo thi be ya ba de u ma go naw ta khaw na sin chi ja ya aw.
The healthcare issue was put on the back burner by the candidate. So this made the voters very unhappy.
Kisa de khu go a yee ma chi de a ni tha myo naw ma lou me a ni tha myo u za pe lou me a ni tha myo ma shi da တနီတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို ATM အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် view အတွက်တည်တံ့ထုတ်လွှင့်ပေးနေတဲ့ဒေါ်လာလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုနားဆင်ရပါမယ်တရုတ်မြန်မာအဓိကကုန်သွယ်ရေးလက်မှတ်ကြီးဖြစ်တဲ့မန္တလေးမူဆယ်လက်မှတ်ကြီးပေါ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တရားတွေပြတ်ခဲ့ပြီးကုန်သွယ်ရေးလုံးဝနှိပါပြတ်တောက်သွားပါတယ်။အစိုးရဘက်ကတရားတွေကိုယာယီအသုံးပြုနိုင်ဖို့အတွက်အဖူတစ်ပြင်းစ조사နေပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်ကုန်ကားတွေခရီးမဆက်နိုင်ကြသေးပါဘူး။ဒါပေမဲ့တရုတ်နဲ့အဓိကဆက်သွယ်ရေးလမ်းကြောင်းဖြစ်နေတာကြောင့်ဒီလက်မှတ်ကြီးပေါ်ကလက်နက်ကင်တိုက်ခတ်မှုတွေအချိန်တိုအတွင်းအဆုံးသတ်မှဘလို့တော့ကုန်သွယ်ရေးကမျှော်လင့်နေကြပါတယ်။မူဆယ်နယ်စပ်ကကုန်သွယ်ကြီးဆိုင်ခန်းမောင်းနဲ့ဆက်သွယ်ပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တေဂီတိုက်တင်ပြထားပါတယ
်အခုကျောင်းနဲ့ရောင်းဝယ်ဆိုတာလဲဒါကုန်းမွန်ရတော့ပြတ်သွားတာပေါ့နော်ကျောင်းနဲ့ရောင်းဝယ်ဆိုကျွန်တော်စစ်ပြီးမှာစစ်ပြီးဝလာနေကြတော့ဒီကျင်ကသူကရာတိကျင်မဟုတ်ဘူးဟုတ်တယ်ချာဟာရတော့အချားကတားတယ်ကြတော့ပြတ်သွားတဲ့သဘောဖြစ်သွားတာပေါ့ပြတ်သွားတယ်ဆိုတာကແມ່ແມ່ຕົວກົ່ງແຮະຕະຈຸດຊິນຫນໍອັດກົ່ງແຮະອາລົງແຮະດີມາເວລ້ານມາເວຊຸດຍົງດີລະບໍ
ປີດ້ວງກະລາແດ່ຫາດີແລະລາລຸມຍາດໍບູໂຫປີດຽວຕຽຸພັກກະນີ້ໂຫພັກຕົວແດ່ຫາດີແລະໂຫເປິ່ມມີນິມາບໍນໍ
ດີຕຽຸພັກກະຊິນກົ່ງດີບໍລະນາຊິນກົ່ງອັດກົ່ງຕຽຸພັກກະຕົວແດ່ກົ່ງນີ້ແລະຕົວລົງມຍາດໂຫຕຽຸນິມາລຸປີດ້ວງກະລາແດ່ဒီအက်ဆော့ဒရုန်းတွေလည်းလာလို့ပြရအောင်အခုတော့လမ်းမှာပဲတချို့ကြတော့ဒါဒီမှာအားတိတ်ပွဲဖြစ်နေတယ်ဆိုပြီးနောက်ပြီးတော့ဟိုလေတရားပြက်နေတယ်ရှိတဲ့နေရာပဲဟိုပေါ့ဥမာတင်ရဘက်ကုံကမတင်တော့ဘူးလေပြင်ပြီးရကုံတွေကလမ်းမှာတော့ပြီးတော့တော့ဆယ်တော့တောင်းတင
်ကုန်းစီတိုင်းကိုမှီခိုနေကြတဲ့အလုတ်သမားတွေရောသူတို့အလုတ်အကင်အခြေအနေဘလို့ရှိပါတယ်ရှင်
ဒီနာကြတော့ဘလို့ဖြစ်လဲဆိုတော့ကုန်းစီတိုင်းတို့ဒါကိတ်ကုန်းနော်ပို့ကုန်းလုပ်ငန်းနောက်ပြီးတော့ရောင်းဝယ်မှုလုပ်ငန်းကုန်းမီခုံတွေရတဲ့ဒါဟိုပါတိုင်းဝိုင်းတွေလုပ်သမားတွေရတော့ဘာလို့လဲဒါတော့နားမနားနေရမှာပဲနော်နားနေရတယ်ဆိုတော့တချို့ဝူလာစားတဲ့လုပ်သမားတွေကြတော့ဒါအဲ့မသိတာအမေဒီစားအလုပ်တော့ကာနေမှုထိုးနေလို့ပြောပါဘူးလေ။ဒါကတန်းစားနေကြတာဒီချိန်မှာတော့ဒါပေမဲ့အခက်အခဲတော့ယူဆရမှာပဲလေ
။အခုဒီဟိုဂုတ်တွင်းကတော့တို့ပြင်နေတယ်လို့ပြောပေမဲ့တခြားဟာလေးတခြားတရားတွေလည်းမနေ့တော့ကပဲနှစ်ဆင်းလောက်ထပ်ဖြတ်ခံရတယ်လို့ပြောတော့ဒီအချိန်နေကဘယ်လောက်ကြာမယ်လို့မှန်းထားကြပါလဲရှင်
။အာကတော့ဒီအမေထားရကြတော့ဒီလိုတဲ့ဘူးချင်းနေတော့မကောင်းတော့လေနော်ကျင်ပြတော့ပုံပေါ့ကျင်ပြသွားတယ်ဆိုတော့တမုံကလည်းဒါကဒီတီတူလေရောင်းဝယ်ဖောက်ကားမှုပေါ့လေနော်ဒါဒီလမ်းကြောင်းမှာရတော့ဒါအဲ့လိုထိခိုက်တာဒီဒီတွေပဲတော့ထိခိုက်မှာပေါ့လေနော်အဓိကတော့ဒါအခြေခံဥဒ္ဒစာတွေထိခိုက်နိုင်တော့ထိနိုင်တော့ဒါဒီအခြေအနေကတော့လုံရောက်အမြဲတမ်းလွန်မြောက်တာကောင်းပါတယ်ပဲ
အခုဒီအချိန်နေဖြစ်တာအခု15ရက်နေ့လောက်ကစဖြစ်မှာ2ရက်3ရက်ပဲရှိသေးတယ်ဆိုတော့ဒီကုန်းစီတိုင်းဒီမှာရောဈေးကွက်ထဲမှာရောတိတိတသာဟိုအချိန်နေဘာများထူးခြားသွားပါလဲရှင
်အဲ့ဒီအခုဒီ export in bonus ဆိုင်နဲ့ဈေးကွက်ပေါ့လေနော်တိတိတသာကဘယ်လိုဖြစ်လဲဆိုတော့အားတော့လုံးဝရက်နေတဲ့ပုံစံကုံကအဝင်မဟုတ် ဒီသဘောတွေကကုန်စည်ပိုင်းမျိုးလားရောင်းဝယ်မှုတော့ပဲကြည့်လို့မရဘူးလေသူကဒီပြည်တွင်းဖြစ်နေတာကဒီနယ်ဆက်မှာလားကတ်ဖြစ်နေတာမဟုတ်ဘူးညူဆယ်ကလုံချုံနေဘာမှမဟုတ်ရဲ့အထွက်ဒီပြောရမယ်ဆိုရင်တော့ဝမ်းတလေးကနေလူတွေကိုစားထွက်ကြတဲ့အတုံးလုံးဘူးဟာနည်းနည်းတည်းအနေနဲ့သူကမျိုးကိုဖြစ်သွားတယ်အဲ့ဒီမှာဒီအကျော်မှာကြည့်တဲ့ညူကိုစားတောက်နေရတယ်ဒါအတိုင်းဝိုင်းအဖွဲ့ကြီးတွေကတော့အားလုံးပဲဟိုအနေနဲ့ခက်ခဲမှုတွေရှိနေတာပေါ့လေနော်ဒီကြားနေရတာတော့ဒါနည်းနည်းကုန်စည်လုံးတွေပဲတက်တယ်လို့လို့အဲ့လိုမျိုးတော့ကြားနေရတာ
အခုဒီလက်တလုံးဖြစ်နေတဲ့ဟိုပရိပခကြောင့်ဆရာတို့ဒီကုန်စည်ဒီဈေးခွက်ထဲမှာပေါ့နော်အဓိကအထိနာနေတဲ့ဟိုထူးထူးခြားခြားကုန်စည်တွေများရှိပါသလားဆရာ
ငါအခုကလောလောဆယ်ရတော့ကျွန်တော်တို့ဒီပုတ်ကုံပေါ့လေနော်ဟုတ်ပုတ်ကုံမှာရတော့ကျွန်တော်စစ်တီးကနားနေတဲ့အချိန်ဒီအချိန်ကတော့ဟိုဟာညီလုံငါးငါးရှင်းအဲ့လိုမျိုးကြီးကြတော့ဒါနည်းနည်းတော့ထိခိုက်မှုရှိတာပေါ့လေနော်အစားတော့သူကလည်းဟိုရှမ်းပြည်ဆက်ပတ်ဟိုမှာဖြစ်ဟိုမိုးကုန်းလမ်းတောင်ကြီးလမ်းဆက်ပတ်ပြီးလာတာလည်းရှိတယ်ဒါပေမဲ့ခုဖြစ်စဉ်ကြတော့ဒီမူဆယ်နားတော့ဝိုက်မှာကြတော့အဲ့ဒါနားမှာကျွန်တော်ကခံနေရတာဒါကပြီးတန်းနေတာပဲအဲ့ဒါအဓိကတော့ကျွန်တော်မြင်လာတော့ဒီတရားကုံတွေကစောင့်လို့ရတယ်ဒီပုတ်ကုံတွေပေါ့လေနော်ဟင်းပြီးရဲ့ကိုင်းရဲ့နောက်ပြီးတော့တားငါပစွန်းဒီပုတ်ကုံတွေဒင်းကုံတွေနောက်ဒီပုံမှာမိခုံနေရတဲ့အာရောင်းဝိုင်းဖို့ပေါ့ဒီဒိဗီပါပေါ့အာဒီဒီဒီကနေပတ်သက်တဲ့နည်းနည်းလူကန်းစားရရတော့ကြည့်ခဲ့တာရှိတာပေါ့
အခုလောလောဆယ်မှာရောနေဆက်နဲ့ဒီဘက်နဲ့မူဆယ်နဲ့ဟိုနိုင်ငံဖြတ်ကျော်ကုံသွဲမှုอ่ะရောဘယ်လိုအခြေအနေရှိပါလဲဆရာ
လောလောဆယ်နိုင်ငံဖြတ်ကျော်ကုံသွဲမှုဆိုကုံသွဲမှုဆိုကုံရှိမှကုံသွဲကြတယ်ဆိုတဲ့သဘောရှိတာဒီလားဒီသဘောရှိတော့ဒီမှာကုံကဝင်မလာကုံဝင်မလာတော့ဒါလောလောဆယ်တော့ဒါ export import တွေနည်းနည်းရတနေတဲ့သဘောတော့ရှိတာပေါ့
အဲ့တော့အခုလိုဒီလမ်းတွေပြတ်တောက်နေတဲ့ကုန်စည်စီးဆင်းမှုရပ်တန့်နေတဲ့အနေအထားဆရာတို့ဘယ်လိုခန့်မှန်းထားပါလဲဘယ်လောက်လောက်ကြာသွားနိုင်ပါလဲ
ဒီလမ်းတွေအခုဖြစ်နေတဲ့ဖြစ်စဉ်တော့တကယ်လို့တစ်ဖက်နဲ့တစ်ဖက်ကရှော့ပြီးလို့ဆိုရင်တော့ဆက်ပြီးတော့တိုက်ကြခိုက်ကြမှာပြင်းပြသွားမဲ့တဘောတော့ရှိတာပါဒီတော့ဒါပေမဲ့ဒီလမ်းခရီးပေါ်မှာတိတ်ပြီးတော့လည်းကျင်ကြသွားမယ်ရေရှည်ကြီးဖြစ်သွားမယ်လို့တော့မထင်ဘူးကဒီချက်စင်ကြီးကဒီရက်ပိုင်းထဲမှာပဲကြီးသွားမယ်လို့ထင်ပါတယ်။ငယ်ပိုင်းထဲမှာပဲကြီးသွားမှာပါ။ဒီုံတဲ့မြန်မာလမ်းမကြီးနောက်ပြီးတော့သေုံမြန်မာနဲ့ကြည့်ရကုန်တွေမှာဒီလမ်းပေါ်မှာမိခုံနေရလေ။ဒီပေါ်မှာပတ်သက်နေတဲ့ဒီကျွန်တော်ဒီုံရောကျွန်တော်ဟာနိုင်ငံတော်ဆိုတာဒီကိစ္စအကြတော့ဒါရေရှည်ကြီးဆွဲပြီးတော့
မတ်တင်ဂီတရဲ့စီးပွားရေးကဏ္ဍတင်ပြချက်ဖြစ်ပါတယ်အခုတခါတုတ္တဆုံလင်အမေရိကန်တခွင်ကိုနားဆင်ကြရပါဦးမယ်အခုတစ်ပတ်အစီအစဉ်မှာတော့အင်ဂျင်မဲတွေကိုအကူအညီပေးနေတဲ့အမေရိကန်အနောက်ဘက်ပြည်နယ်တွေကအစီအစဉ်တွေအကြောင်းကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်အစုအနောက်မြောက်ပြည်နယ်ဝါရှင်တန်ကဆီယက်တယ်မြို့မှာအင်ဂျီမဲ12,000လောက်နေထိုင်ကြတယ်လို့အမေရိကန်အစိုးရစီးရင်ကိန်းဂဏန်းတွေအရသိရပါတယ်။အဲ့ဒီထဲမှာအင်္ဂလိပ်စကားမပြောနိုင်သူတွေလည်းပါပါတယ်။ဒီလိုအခြေအနေကိုအဆုံးသတ်နိုင်ဖို့အခုခါမှာတော့စေတနာဝန်ထမ်းအဖွဲ့အဖွဲ့ကဆောင်ရွက်နေပြီးအင်္ဂလိပ်စာလဲသင်ကြားပေးနေပါတယ
်။ Get out of work.
Was it?
No. Why don't you get out of work?
Get off work.
အမေရိကန်ပြည်အောင်စုမှာအင်ဂျီမဲ့တတိယအများဆုံးရှိတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာမွတ်စလင်ကူညီဆောက်ရှောက်ရေးအဖွဲ့ကအင်ဂျီမဲ့တွေကိုကူညီနေပါတယ်။ဒီအဖွဲ့ကိုဖွဲ့စည်းကူညီလာတာနှစ်ပေါင်း20လောက်ရှိပြီဖြစ်ပြီးဘယ်ဘာသာဝင်တွေကမဆိုသူတို့ကကူညီပါတယ်။အထူးသဖြင့်အင်ဂျီမဲ့တွေနဲ့ဝင်ဝင်နေသူတွေအနေနဲ့အမိခိုကင်းစွာရက်တီလာနိုင်အောင်ကူညီတာပါ။အီသီယိုးပီးယားဒုက္ခသည်တဦးကစကားပြန်ကနေတဆင့်အခုလိုပြောပါတယ်
။ MBA ကနေရခင်နေဝန်ဂျီရွန်Zedra.
Ethiopia မှာစစ်ပွဲတွေဖြစ်နေလို့ဒီကိုလာတာပါစစ်ပေးရှောင်ရင်ဒီရောက်လာတာပါ
အမေရိကကိုရောက်လာတဲ့အခါမှာတော့အလုပ်လဲရှာမရတာကြောင့်အင်ဂျင်မဲ့ဖြစ်လာပါတယ်အ အာဖရိကဥဂျိုဒေတာမှာအပြောများတဲ့အိုရမိုဘာသာစကားပြောသူမူနီရာဂမာဒါကကူညီပြီးတော့စကားပြန်လုပ်ပေးနေတာပါ။နာ
မည်အိုရမိုသေမူလွန်ဟင်ပေခါအမစလင်ဟောက်စီမ
စီဒါမနေရတာကြိုက်လို့ဒီကိုပြောင်းလာတာပါဒါပေမဲ့နေစည်းကကြီးတော့မပေးနိုင်တော့တဲ့အစုံမွတ်စလင်ဟောက်စင်းအဖွဲ့ကိုတဆင့်ကြားပြီးအကူအညီလာတောင်းတာပါ
ဒီအဖွဲ့ကဝန်ထမ်းတွေဟာအာဖရိကဘာသာစကား6မျိုးလောက်အထိပြောနိုင်ပြီးအာရဗစ်နဲ့ဥရဒူဘာသာစကားလည်းပြောပါတယ်မွတ်စလင်ဟောက်စင်းဆာဗစ်အဖွဲ့ညွှန်ကြားရေးမှူးရစ်ဝမ်ရစ်ဝီက
What we do is that we will find either a private landlord to
ဧကန်းကနေရာချထားပေးပြီးအဲ့ဒီဧကန်းကတဝက်ဒါမှမဟုတ်ဝင်ငွေမရှိရင်အပြစ်ပေးပါတယ်။နေစရာအပြင်အိမ်တော်ပရိဘောကလိုရင်လည်းရှာပေးပါတယ်။ကလေးတွေရှိရင်သူတို့ကြောင်းတက်ဖို့လည်းကူညီဆောင်ရွက်ပေးပါတယ်။အဲ့ဒီနောက်တော့အလုပ်ရှာပေးပါတယ်။ကျွန်တော်တို့အပေါ်သာမိခိုနေတာမျိုးမဟုတ်ပဲသူတို့ခြေောက်ပေါ်သူတို့ရှောက်လန်းနိုင်အောင်ကူညီပေးတာပါ။
အခုခါမှာတော့အကူအညီတောင်းလာတဲ့အီသီယိုးပီးယားဒုက္ခသည်ကိုနေရာချထားပေးပြီးတစ်တော်မဲ့အလုပ်လည်းရှာဖွေပေးနေပါတယ
်။ Some people need a few months assistance.Some people need several months. Sometimes they need more than a year.
ကိုကြီးပြရတာဒီအဆင်ပြေအောင်ဝန်ထမ်းတွေကိုတာဝန်သီးသန့်ခေါ်ဝေပေးထားပါတယ်။အဲ့ဒီတာဝန်ခံတွေကအင်ရှာပေးတယ်၊ကလေးတွေကြောင်းအပ်ပေးတယ်။ဆိုတော့အကူအညီလိုအပ်တဲ့မိသားစုတွေကသူတို့ကိုစောင့်ရှောက်တဲ့တာဝန်ခံနဲ့ညှိနှိုင်းပြီးဆောင်ရွက်ကြပါတယ
်။2019ခုနှစ်အတွင်း Muslim Housing Service အနေနဲ့လူထောင်ကျော်ကိုနေစရာရှာပေးခဲ့တယ်လို့ကိုချောက်ပေါ်ကိုရက်နှံအောင်လဲလမ်းပြကူညီပေးခဲ့ပါတယ်။အင်ဂျီယာမဲ့တပေါင်းကျော်နေထိုင်နေတဲ့ CL တဲမျိုးမှာဒီလိုကူညီပေးနိုင်ခဲ့တဲ့အရေးအတွက်ဟာအများကြီးမဟုတ်ပေမဲ့လူမှုအတိုင်းဝိုင်းပေါ်သူတို့စွမ်းသလောက်ကြိုးစားဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်ခင်ဗျာ။ကယ်လီဖိုးနီးယားပြည်နယ် Los Angeles ခေတ်မှာအင်ဂျီမဲ့ပေါင်းတပေါင်းခွဲလောက်ဟာသူတို့ရဲ့ကားတွေထဲမှာနေထိုင်နေကြတယ်လို့အင်ဂျီယာမဲ့စောက်လျှော်ရေးဌာနကပြောပါတယ်။အခုလိုလူစည်းကားပေါ်နေထိုင်တာဟာကျန်းမာရေးအတွက်လည်းမသင့်တော်သလိုလုံခြုံမှုလည်းမရှိဘူးလို့ဆိုပါတယ်။ဒါကြောင့်2016ခုနှစ်မှာထူထောင်တဲ့ Safe Parking LA အဖွဲ့ကလုံခြုံစိတ်ချရတဲ့ကားရနာကိုနေဖန်တီးပေးထားပါတယ်။အဲ့လိုကားလာရောက်ရနာသူတွေထဲမှာ Zachary Woodward လည်းပါဝင်ပါတယ်။သူဟာလွန်ခဲ့တဲ့6လအတွင်းမော်တော်ကားကိုအိမ်လို့ပြီးတော့နေထိုင်ခဲ့သူဟာ
Ball up in here and just try to find a comfortable position to sleep. It's not the easy.
စဉ်းစားရှုပြီးတက်တောင့်တက်တာအိမ်လို့ရအောင်နေရာပြင်ပြီးအိပ်ပါတယ်။အိယာအဆင်မပြေလာပေမဲ့လမ်းပေါ်မှာအောက်ခံအမားကတ်ထူပြားခင်းပြီးအိပ်နေကြရတာတော့တက်တာပါသေးတယ်။
ဘူးတော့သာအစိုးရရဲ့ကျန်းမာရေးထောက်ပံ့ကြေးကိုရရှိသူဖြစ်ပြီးပစ္စည်းတည်ယူပို့ဆောင်တဲ့အလုပ်လုပ်ပါတယ်။ဒါမှလည်းနေထိုင်စည်းကြီးမားလာတဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မှာသူ့ရဲ့ဝန်ငွေဟာမလုံလောက်တာကြောင့်ကားပေါ်မှာပဲအေးရပါတယ
်။ Well I've been homeless for some time.
အင်ဂျီယာမဲ့ဖြစ်နေတာလနဲ့ချီကြနေပါပြီ။ကားနဲ့ရှောက်သွားနေပြီးအဆင်ပြေမဲ့နေရာကားထိုးရပြီးအေးရတာတိတ်မလုံခြုံပါဘူး။ရဲတွေကများတခုလာပြောမလားဒါမှမဟုတ်တရားရောက်ကများလာနောက်ရှက်မလားဆိုပြီးအမဲဆိုးရိမ်နေရပါတယ်။
ဒါကြောင့်ဒုက္ခရောက်သူတွေကိုကူညီဖို့ Mel Telly Caratnia ဒီ Safe Parking LA ဆိုတဲ့ကူညီရေးအဖွဲ့ကိုတည်ထောင်ခဲ့ပါတယ
်။ We provide these lots where they can come in park from 7
ကျွန်တော်စီစဉ်ပေးထားတဲ့နေရာမှာည9နာရီကနေမနက်9နာရီထိလာပြီးကားရပ်လို့ရပါတယ်။လူညွှန်ရေးဆောင်ပေးထားလို့အိမ်သာလည်းထားပေးပါတယ
်။ကားမရှိတဲ့သူတွေကတော့ Los Angeles မြို့လေကောင်မှာရွက်ဖြင်ရဲလေးတွေထိုးပြီးတော့နေထိုင်ကြပါတယ်။အင်ဂျီမဲ့စောက်ရှောက်ရေးအဖွဲ့ Los Angeles Mission အဖွဲ့ Manager and won sanfoka
the homeless population has increased
အင်ဂျီမဲ့ဥယျ12ရာခိုင်နှုန်းအထိတိုးလာပြီးအလေးမှာဆိုရင်လူ6000လောက်ရှိနေပါတယ်အဲ့ဒီထဲမှာကလေးရောလူကြီးရောစစ်ပြန်တွေရောအသက်ကြီးသူတွေရောစိတ်ပုံမှန်မဟုတ်သူတွေရောပါပါတယ
်ဒီအင်ယာမဲ့အရေးအတွက်ဟာတေးရိပ်ရိပ်တိုးလာနေရလို့လဲအကူအညီပေးရေးအဖွဲ့ကပြောပါတယ်အဲ့ဒီထဲမှာအမေရိကန်မဟုတ်သူတွေလည်းပါပါတယ်ဗြိတိန်နိုင်ငံသားအင်ယာမဲ့ပေါ်လဲအပါဝင်မှာမတော်တဆမှုဖြစ်ခဲ့ပြီးတဲ့နောက်အခုလိုအခြေအနေမျိုးရောက်ခဲ့တာလို့သူကပြောရတယ်။တချို့တွေကြတော့လေကိုနေတဲ့အပိုင်းမှာအင်္ဂါကတွေဈေးကြီးလာတာကြောင့်အင်ဂျီမဲတွေဖြစ်လာပါတယ်
။ They became homeless because of the rent increase in
Inglewood မှာဆိုရင်ကစားကွင်းလာဆောက်တာကြောင့်အင်္ဂါကတွေဈေးကြီးပြီးအင်ဂျီယာမဲတွေများလာပါတယ်။ဒီမှာလာအကူအညီတောင်းကြသူတွေထဲမှာ Inglewood ကလူတော်တော်များပါတယ်။အင်ဂျီမဲ12ရာခိုင်နှုန်းနဲ့က3ရာခိုင်နှုန်းဟာဒီအားကစားကွင်းလာဆောက်လို့အင်ဂျီမဲဖြစ်သွားကြတာပါ။
တောင်ရှိသူတွေကတော့ Safe Parking LA အဖွဲ့ကနေအခုလိုအကူအညီပေးနေတဲ့အစီအစဉ်မျိုးဆက်ရှိနေဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းဒီလိုကူညီတဲ့အစီအစဉ်ဟာရေရှည်ဆက်ရည်တည်သွားနိုင်ဖို့ကတော့မေကွန်ထုတ်စရာဖြစ်နေပြီးတော့ဒီလိုအင်ဂျီယာမဲတွေတိုးလာနေတဲ့အနေအထားကိုအပြေရှားဖို့လိုအပ်ကြောင်းလည်းထောက်ပြနေကြပါတယ်။ခရီးရန်ဖျားကြောင်းဒီမှာဒီခါတာတွေ့ရလေရှိတဲ့အော်ဂင်တစ်ခုတက်ဆင်ဖို့တိတ်နဲ့ချီသုံးဆွဲရပြီးဒီလိုအော်ဂင်တစ်လုံးဖြစ်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါအမေရိကန်ပြည်အောင်စု တနစီပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒလိုတမ်မိုးကြီးဂီတာတူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီ။အော်ဂင်တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းစားတွေဘလို့တက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။ဖခင်ကျောင်းနေမှာတွေ့ရတဲ့လေရှိတဲ့တန်းစုံအော်ဂင်ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတာတူရီယာတစ်မျိုးပါ။ Bruce Fox နဲ့Ralph Richards တို့ဟာဒီလိုအော်ဂင်တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်ကအော်ဂင်ဘယ်လိုတည်ဆောက်လဲဆိုတာကိုဆရာကြီးကလေးလာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးကအော်ဂင်ဘယ်လိုတည်ဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေးမရဖြစ်သွားပါတယ
် Ralph Richards ကဝါသနာတူနှစ်ဦးဆုံတွေ့ပြီးအလုတ်လုံးကန်ကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I have felt.
Organ တစ်ခုဖန်တီးတိဆောက်ရတာကိုသဘောကျနှိမ့်ချတာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါ။ဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
။ Organ နှလုံးတိဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲ့ဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။တာယာနာပြပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လည်းRuff နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကျမြင့်နေပေမဲ့လည်း Organ 24ကုသတည်ဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတစုံလေး American တခွင်အစီအစဉ်ကိုတောက်ကြနေညမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် View American အသံရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္ဂနွေအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီအထိ line to meter 16 line to meter 19 line to meter 48ကိုကနေပြန်လည်နာဆင်နိုင်ကြပါတယ် view ego internet ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရဆိုရင်သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ချင်းတယ်ဆိုရင်တော့ email လိပ်စာက voe.burmese.voenews.com ဖြစ်ပါတယ်ဂူရောဒီကနေ့မနေ့ပတ်အစီအစဉ်ရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
အနည်းဆုံးလူပေါင်း16ယောက်သေဆုံးခဲ့ရပြီးတချို့ဒဏ်ရာရခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒေသတွင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ AA ရခိုင်လက်နက်ကိုင်တပ် TNL တောင်ပလောင်လက်နက်ကိုင်တပ်နဲ့ MNDAA ကိုကန့်လက်နက်ကိုင်တပ်တို့ကမြမတပ်မတော်ထင်းချုပ်ရနေရာတွေကိုဝင်ရောက်တိုက်ခိုက်မှုမှာတီချီဒဏ်ရာရမှုတွေနဲ့ပတ်သက်ပြီးတရုတ်ရဲ့သဘောထားကိုမေးမြန်းတာမှာတော့လက်နက်ကင်တိုက်ခိုက်မှုတွေကြောင့်ထိခိုက်သေးချေရပြီးမြန်မာနိုင်ငံမြောက်ပိုင်းဒေသငင်းချန်းတီငင်ရေးကိုထိခိုက်စေတာကြောင့်ပြက်ပြက်သားသားဆန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကွမ်ရှောင်းကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ Syria နိုင်ငံတွင်ကိုတနင်္လာနေ့ကဖျက်ချော်ဝင်ရောက်လာတဲ့တူရကီစစ်ရင်တန်းအနည်းဆုံးတစ်ခုကို Syria တိုက်လေယာဉ်တွေကပစ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်သေဆုံးဒဏ်ရာရမှုတချို့ရှိခဲ့ပါတယ်။ဒီတိုက်ခတ်မှုအတွက်အ ਨੇ ဆုံးအရသား3ဦးသေဆုံးပြီး12ဦးဒဏ်ရာရတယ်လို့တူရကီဘက်ကပြောဆိုပြီးတိုက်ခတ်မှုကိုပြင်းပြင်းထန်ထန်ရှုတ်ချထားပါတယ်။ရုရှားအနာပိုင်တွေနဲ့အချင်းချင်းသတိပေးချက်ပေးပို့ခဲ့ပေမဲ့လည်းရုရှားနဲ့သဘောတူညီချက်နားလည်မှုစာချုပ်လှတွေကိုချိုးဖောက်ပြီးအီတလီဒေသအတွင်းမှာဆီးရီးယားအစိုးရတပ်တွေရဲ့စစ်ရေးလှုပ်ရှားမှုတွေဆက်ရှိနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။ဆူရနိုင်ငံမှာလွန်ခဲ့တဲ့လေလကသမရကိုယာရုကဖြုတ်ချပြီးစစ်တပ်အနာသိမ့်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကသမရဟာအိုမာအယ်ဘာရှီယာကိုအဂတိလိုက်စားမှုဆွဆွဲချက်နဲ့တရားရုံးတင်စစ်ဆေးခဲ့ပါတယ်။အိုမာဘာရှီယာဟာဆူဒန်နိုင်ငံကိုနှစ်ပေါင်း30ကြာအုပ်ချုပ်ခဲ့တာဖြစ်ပါတယ်ရှင်
။တောက်ကြနေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းအချင်းချုပ်ကိုမတ်သိမ့်ခဲ့ထိုက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုက Mac Engine 9ဖြစ်ပြီး Engineer ကတော့ Greg Bonds ဖြစ်ပါတယ်ကျွန်တော်ကတော့ရမီထွန်ပါဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို Line to Meter 16 Line to Meter 19 Line to Meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.